နောက်တစ်ခုကဒီအင်ဂျယ်ကိုစောင့်စည်းပြီးဆိုရင်ပို့ပြီးတော့အသေးစိတ်ကြတယ်အသေးစိတ်ကြတယ်နေနီးထိုင်နီးအခုအနောက်တိုင်းမှာပြောတဲ့စကားလုံးနဲ့ပြောမယ်ဆိုရင်တော့ mindful living ပေါ့ mindful living တတိနဲ့နေတဲ့အနေမျိုးတတိနဲ့နေတာသွားရင်လည်းတတိစားရင်လည်းတတိပြောရင်လည်းတတိထိုင်ရင်လည်းတတိထိုင်ရင်လည်းတတိအဲ့ဒီဟာကိုပဲမြန်မာတွေအကောအများသိကြတာတတိသံပစင်တတိသံပစင်နဲ့နေတယ် mindful living တတိနဲ့နေတယ်နောက်တစ်ခုက contentment ရောင်ရဲသိနေတာသံတော်သနာတင်းတိန်ဖယ်လူနီယာမှာတင်းတဲ့အောင်ဆိုတော့စာဝတ်နေရေးကျမ်းမာရေးစာရာတင်းတိန်နဲ့ရတာနဲ့တင်းတိန်နဲ့ဝတ်တာရတာနဲ့တင်းတိန်နဲ့ရှိတာနဲ့တင်းတိန်နဲ့နေစရာရှိတာနဲ့တင်းတိန်နဲ့နောက်ပြီးတော့ကျမ်းမာရေးဆေးကလည်းပဲအများအသုံးပြုတဲ့ဈေးဈေးအကြီးဆုံးမှမဟုတ်ဘူးဘယ်လိုဟိုတကယ်နောက်ဆုံးပေါ်မှမဟုတ်ဘူးအဲ့ဒီလိုတင်းတိမ်တင်းတင်းတင်းနေနေတဲ့ပုဂ္ဂိုလ်အခုခေတ်ဆိုရင်တော့ပါရာစီတမောနေရာတိုင်းမှာရှိတဲ့ပါရာစီတမောတို့သွေးဆေးတို့ရက်စားတို့ဓာမျိုးတွေပေါ့မြတ်စွာဘုရားခေတ်တော်ဥတီမုတ်ထဘေဒိသဆိုတာနွားကျင်ငယ်တဲ့ကိုဟောဖန်ခါသီတို့ဘာတို့အစိမ့်ပြီးတော့ဟောသူတို့ဆေးလုတ်တဲ့အိန္ဒိယနိုင်ငံကအာယုဗေဒအာယုဗေဒကဆေးတမျိုးအဲ့ပုံစံမျိုးမြတ်စွာဘုရားကဥပမာပေးထားတယ်မြန်မာနိုင်ငံနဲ့အခုလက်ရှိပြောမယ်ဆိုရင်တော့အဲ့ဒီနွားကျင်ငယ်စိမ့်နဲ့ဖန်ခါသီတို့ဘာတို့ကရှားနေသေးတယ်လူတွေကူရတာတော့သွေးဆေးတို့ရစာတို့အဲ့ဒါမျိုးတွေဒါကြောင့်ဒီ way of life မှာလည်းပဲ contentment တင်းတင်းတင်းတင်းနေတတ်မယ်တဲ့ဒါနေမယ်ဆိုရင်အဲ့လိုနေတဲ့အလျောက်စိတ်ချမ်းသာမှုတွေရတယ်စိတ်တည်ငြိမ်တယ်ဒုက္ခနည်းတယ်ဒါလည်းပဲယတိယဟန်ကျင့်ဖို့ရလတခုပါပဲတဲ့အဲ့တလောက်ထိတင်းတင်းပြီးဆိုရင်တော့စိတ်ထဲမှာရှိတဲ့ negative emotion အဲ့ဒီ negative emotion ကိုနိဝရဏလို့ခေါ်တယ်နိဝရဏနိဝရဏဆိုတာကသူကဒီစိတ်ချမ်းသာမှုစိတ်အေးချမ်းမှုကိုသူကပိတ်စီဤတတဟန်တာတတအဟန်တာဖြစ်စေတာ hindrance ဖြစ်စေတာဒါကြောင့်အင်္ဂလိပ်လို hindrances လို့ခေါ်ကဘာကို hinder လောက်တာတော့ဘာကိုပိတ်ဆို့ပိတ်ပင်ပိတ်ပင်တားဆီးတာတော့ဆိုစိတ်တည်ငြိမ်မှုစိတ်ချမ်းသာမှုအဲ့ဒါကိုတားဆီးတယ်အဲ့ဒီနိဝရဏတရားဒီကာမိစန္ဒတို့နောက်ဒေါသဒီသူများဖို့မှာမကောင်းချင်တဲ့စိတ်အဲမကောင်းတာတွေးတဲ့စိတ် negative ဖြစ်တဲ့စိတ်အဲ့ဒီစိတ်တွေမြဲတမ်းလွင့်နေတဲ့စိတ်တွေနောင်ထားရတဲ့စိတ်တွေတန်တရားစိတ်တွေအဲ့ဒါမျိုးတွေပေါ့အဲ့ဒီနိဝရဏတွေကိုဖယ်ရှားနိုင်တဲ့အနေထားမျိုးရောက်သွားမယ်တဲ့နိဝရဏပဟာနနိဝရဏပဟာနတာက removing hindrancesဒါခလည်းပဲယေတိယဟန်ပြုလုပ်ခြင်းရဲ့အကျိုးတခုပါပဲ။ဒီအဲ့ဒီ negative emotion တွေကိုဖယ်ရှားလိုက်ပြီဆိုရင်စိတ်ကသူ့အတူငြိမ်သွားတယ်။ဒီနေရာမှာဖယ်ရှားတာတော့သူကအမြင့်ပြတ်ဖယ်ရှားတာမဟုတ်သေးဘူး။အဲ့ဒီလိုဖယ်ရှားနိုင်ပြီဆိုရင်စိတ်ကအရင်ငြိမ်သွားပြီးတော့ အဆင်ဆင်ညင်သွားညင်သွားတာဟိုညင်သွားပုံကိုဘယ်လိုပြတော့ဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်အဲ့ဒီလိုဇန်၄ပါးနဲ့ပြောတာပေါ့အဲ့ဆိုဇန်ရတယ်ပေါ့ဇန်ရတယ်ဒါလည်းပဲယသိယဟန်ဝုချင်းရဲ့အကျိုးပါပဲတဲ့ဗုဒ္ဓသာနာထဲမှာယသိယဟန်ဝုချင်းအကျိုးအဲ့ဒီဇန်ရပြီဆိုရင်တော့ဝိပဿနာဉာဏ်ဝိပဿနာဉာဏ်ဝိပဿနာဉာဏ်ကတော့ဒီယုတ်တရားကို analyze လုပ်တတ်တာနော်ပိုင်းခြားဝေဖန်တတ်တာဒီတိုင်းကြည့်ရင်တော့ဒီငါဒါငါခန္ဓာကိုဆိုပြီးတော့ကိုယ်ကကြည့်တယ်ဝိပဿနာဉာဏ်ရတဲ့အခါဆိုတော့အဲ့လိုမကြည့်တော့ဘူးဒီလိုလက်ကိုလှုပ်ဒီလှုပ်ရှားတဲ့သဘောလေးတွန်းကန်တဲ့သဘောလေးဒီ movementpushing and pulling ဒီသဘောလေးကဝါယောဓာတ်ဒီဝါယောဓာတ်လူတိုင်းမှာရှိတယ်ဝါယောဓာတ်ရှိလို့ပဲခြေတော့ကိုင်းနိုင်တယ်လမ်းလျှောက်နိုင်တယ်ဒီလိုဟာအဲ့ဒီဟာကိုငါတို့မလုပ်တော့အဲ့ဒီလိုခွဲခြားဝေဖန်တတ်တဲ့ဉာဏ်မျိုးဝိပဿနာဉာဏ်ဒီဝိပဿနာဉာဏ်ဝိပဿနာဉာဏ်ဆင်းတီရောက်သွားပြီဆိုရင်ရှေ့ကိုဆက်တက်ဖို့ပဲရှိတော့တယ်။နောက်တစ်ခုကမနောနောက်လိုက်လာတဲ့ဉာဏ်ဒီအတိဉာဏ်တစ်ခုအကျိုးတစ်ခုကမနောမယိတိမနောမယိတိဉာဏ်တဲ့မနောမယိတိဉာဏ်မနောမယိတိစိတ်နဲ့တကူပြနိုင်တဲ့စိတ်ရဲ့တကူနော်အဲ့ဒါလည်းအတိဉာဏ်တစ်မျိုးဖန်တီးနိုင်တဲ့ခန္တီတီတမာတိတမာတိစွာအားကိုအသုံးဖြုတ်ပြီးတော့ဒီစိတ်တကူအသုံးဖြုတ်ပြီးတော့ဟိုဖန်ဆင်းနိုင်တဲ့ဟာမျိုးတွေအဲ့ဟာပြီးရင်တော့အဋ္ဌဝိဒဉာဏ်အဋ္ဌဝိဒဉာဏ်လည်းပဲတကူပြတာပဲတရားလူတရားတရားနေပြီးတော့လူဟိုင်းလူတထောင်ဖြစ်အောင်လှုပ်တယ်လူတထောင်လူတရားတွေဖြစ်အောင်လှုပ်တယ်မြင်ထားနေပြီးတော့ဒီမှာထိုင်နေတဲ့လူမမြင်အောင်လှုပ်နေတယ်အဲ့ဒါမျိုးတွေဒါအဋ္ဌိဝိဒိုင်ညာဒါတရားတော့ဟိုတကုတ်အဋ္ဌိပတ်တွေနဲ့ပတ်သက်တယ်ဟာအဲ့ဒီနောက်ပိုင်းမှာဟိုဆက်ပြီးတော့ရလာနေတာကဒိဗ္ဗသောရညာဒါကနှက်တည်းနားနဲ့တူတယ်ဆိုတာကဘလောက်ပဲဝေးဝေးဟိုကြားနိုင်တယ်လူပြည်နတ်ပြည်အဲ့ဒီအတန်ကြီးချားနိုင်တဲ့သိပ္ပသောဒဉာဏ်အဲ့ဟာပြီးရင်စေတောပရိယဉာဏ်ဆိုတာစေတောပရိယဉာဏ်စေတောပရိယဉာဏ်ဆိုတာကတော့လူတယောက်ရဲ့စိတ်အနေထားကိုသိတယ်ဒီတယောက်ရဲ့စိတ်ကလောဘများနေတယ်ဒုတိယစိတ်ကလောဘနည်းနေတယ်ဒုတိယစိတ်ကအစိတ်ကဒေါသဖြစ်နေတယ်ဒုတိယစိတ်က jealousy မနာလိုဝန်လိုမှုတွေဖြစ်နေတယ်ဒုတိယတော့ပြန်ဆိုရင်စိတ်တွေတိတ်များနေတယ်အဲ့ဒီလိုစိတ်ရဲ့ဒီ emotion အနေထားစိတ်ခံစားမှုအနေထားကိုသိနေတာဒါစေတောပရိယဉာဏ်အဲ့ဒီထက်မြင်နေတာတော့ဗုဗ္ဗေနိဝါဒနော်ဗုဗ္ဗေနိဝါဒနှုတ်တိညာဗုဗ္ဗေနိဝါဒနှုတ်တိညာရှေးဘဝကိုပြန်ပြီးတော့သတိရတယ်ညာရှေးတော့အဖေရွာမှာအလူဖြစ်ခဲ့တယ်ဖေရွာမှာအဖေနေရာမှာဖြစ်ခဲ့တယ်ဘယ်လိုနေခဲ့တယ်အဲ့ဒါတွေကိုပြန်ပြီးတော့သတိရကြတယ်ရှေးဘဝပြန်သတိရတယ်အဲ့ဟာပြင်းတော့ဒိဗ္ဗစက်ခုဆိုနတ်မျက်စိနဲ့တူတဲ့ညာဒီဒိဗ္ဗစက်ခုကိုပဲသုတုပပါဒညာလို့လည်းခေါ်တယ်လူတွေမွေအသေးတာမွေဘွားအဲ့ဒါမြင်တယ်အဓိကတော့ဒိဗ္ဗစက်ခုနတ်မျက်စိနဲ့တူတယ်ဆိုတာတော့ဒီသေးတာနဲ့မွေဘွားတာအဲ့ဒီနှစ်ခုကိုဆက်ဆက်ပြီးတော့မြင်တာအဲ့မတိုင်ခင်တော့ကတော့မြင်တာပဲသေးတာပဲမြင်တယ်ဒီတည်ရနေပြီးတော့ဘယ်နေရာမှာသွားမွေးဖွားရဲဆိုတော့မမြင်ဘူ လူတယောက်မွေးဖွားတယ်ဆိုတာပဲမြင်တယ်။ဘယ်ကနေတည်ပြီးတော့ဒီလာမွေးဖွားဆိုမမြင်ဘူး။အဲ့ဒီတည်တာနဲ့ရှင်တဲ့အဲ့နှစ်ခုဆက်ဆက်ယူလို့မရ။ဒါကြောင့်ဒိဗ္ဗစက္ခုညံကိုသုတ္တပပါရဏညံလို့လည်းခေါ်တယ်။သုတိချပြီးတော့ပြန်တည်တယ်။သုတိအကြောင်းတည်တဲ့အကြောင်းဥပပါဒပြန်ပြီးတော့မွေးဖွားတဲ့အကြောင်းဒီဒိဗ္ဗစက္ခုညံရတဲ့ခါကျမှကံတရားအကြောင်းကိုလူတယောက်ကຢານົ້ມພິຍົງຈີດາອဲ့ດີມາຕາຍກິນຕ້ອງວ່າເດີ້ທິໂອຣີອະສັ້ນຕາຕາເບຍົງຈີຈາແລ້ວເອີ້ດໄດບັດສັກຄຸຍານແດ່ດໄດບັດສັກຄຸຍານບີ້ບີ້ສຸຍິນນောက်ຊົງຍານກໍອາຕະເວຂະຍາຍານອາຕະເວຂະຍາຍານອາຕະເວຂະຍາຍານກະບາທູລົງສໍລະອະຍາຍາຄູຕິດສາ4ບາແມ່ສີນະຈີတာခဒုက္ခသူ့အကြောင်းကဘယ်နေလာတာသူဘယ်လိုလုပ်ပြီးဘယ်လိုလုပ်ရင် तू ဒီဒုက္ခငြိမ့်နိုင်တယ်ကုံဆုံးနိုင်တယ်တကယ်လဲငြိမ့်ဒီငြိမ့်နိုင်တယ်အချက်ရှိတယ်အဲ့ဒီလိုသစ္စာ၄ပါးနဲ့အရာရာတိုင်းကိုကြည့်တတ်တာရှုတတ်တာစဉ်းစားတတ်တာမြင်တတ်တယ်အဲ့ဒီလိုမြင်နေဆိုရင်တော့အသဝေခယညာကိလေသာကုန်ပါပြီမြတ်စွာဘုရားကအဲ့ဒါ၄ဟောတော့အသဝေခယညာရရင်ရောက်ရင်ဒါမက်ဖို့ရပြီပေါ့မက်ဖို့ရပြီနိဗ္ဗာန်ရပြီဒီနည်းအဖြစ်မြတ်စွာဘုရားကအစာတသက်ဘိင်ကြီးကိုဟောပေးတာကသူ့ရဲ့မိခွန်းကိုဖြည့်ပေးတာကဗုဒ္ဓသာနာတော်ထဲမှာယတိယဟန်ဝတ်တယ်ဆိုရင်တော့ယဟန်ဝတ်တယ်ဆိုရင်ဒီအကျိုးတွေရတယ်ပရမဆုံးတိလသံဝရအဲ့တိလကနေပြီးတော့ဘာဝနာစီရောက်သွားအောင်မြတ်စွာဘုရားကဘာဝနာထဲမှာအခြေခံကျဆုံးဖြစ်တဲ့အိန္ဒိယသံဝရကိုပြောတယ်နောက်ပြီးတော့စိတ်ကို transform လုပ်တယ်ပြုပြင်တယ်ဟာတင်းတင်းတင်းတင်းနေတယ်လောဘကိုတတ်တယ်အဲ့ဒီကနေပြီးတော့မှပို့ပြီးတော့လင်းနေတဲ့စိတ်ထဲမှာရှိတဲ့လင်းနေတဲ့ဒီကိလေသာအဲ့ကိလေသာတွေကိုတတိနဲ့သမာဓိနဲ့နှိမ်နှင်းတဲ့ဟာနိဝရဏဘာဟာနာနော်ညိုရအဲ့ဒီအကျိုးတွေရရှိတယ်အဲ့ဒီအကျိုးတွေရရှိတဲ့နောက်ပိုင်းမှာဘယ်ချိရောက်နိုင်လို့ဆိုစံတရားတွေရနိုင်တယ်နောက်ပြီးတော့ဒီအဘိညာဉ်တွေတကောအဋ္ဌိပတ်တွေရနိုင်တယ်မတ္တရားဖို့တရားအတ္တဝရရားကုန်ခန့်တဲ့ကိလေသာကုန်ခန့်တဲ့ဉာဏ်တွေရနိုင်တယ်ဒီဘဝမှာတင်ဒုက္ခခတ်သိမ်းချုပ်ငြိမ်နိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကအစတသက်ကိုအဆင့်ဆင့် gradual teaching ပေါ့အဲ့ဒီလိုသင်ပြတော်မူတယ်ဟောကြားတော်မူတယ်ဟောကြားတဲ့အခါကျတော့အစတသက်ကဒါကိုသဘောကျပြီးတော့သူစိတ်နူးညံ့သွားတယ်။မြတ်စွာဘုရားတရားဒီအဖြေကိုကြားနိုင်ပြီသူနူးညံ့သွားတယ်။အော်ဒါရီခေယုတ်တိရှိတာပဲတကယ်ဖြစ်နိုင်တာပဲ။သူစိတ်ကိုနိုင်ရကိုနူးညံ့လာတယ်။နူးညံ့လာတဲ့ခါကျတော့ဗိမိတာမင်းကြီးကိုတတ်လို့သူ့မှာခံစားရတဲ့ psychological အပြတ်တနာစိတ်ဓာတ်ပိဒါပြဿနာအဲ့ဒီအချိန်မှာဟိုသူ့မှာ relax ဖြစ်သွားတယ်တက်တာရောက်သွားတယ်မြတ်စွာဘုရားရဲ့ဂိယုဏရောကြောင့်လည်းပါတယ်မြတ်စွာဘုရားရှင်းပြတဲ့ဟာယုတ်တိရှိတာလည်းပါတယ်နောက်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားဒီရှင်းပြတဲ့ step တွေအစဉ်စဉ်တွေအဲ့ဒီတရားအစဉ်စဉ်ကိုကြင့်ကြံတဲ့ယဟန်တွေကိုလည်းတကယ်တွေ့ရတယ်အဲ့လိုဖြစ်တဲ့အခါကျတော့အစာအသက်ပြင်ကစိတ်ထဲမှာသူအေးချမ်းလာတယ်ပေါ့ inner peace ရရှိလာတယ်မတည်ငြိမ်တခါမတည်နှစ်ပေါင်းများစွာမတည်ငြိမ်ပဲနဲ့ဒီတိုင်းခံစားလာရတဲ့နောင်တတရားနှိမ့်ဆက်တဲ့စိတ်အဲ့ဒီစိတ်အဲ့ဒီချိန်လေးမှာငြိမ်သွားတယ်ငြိမ်သွားတဲ့အခါကျတော့သူက emergency mode နဲ့ဒီအရေးပေါ်အနေထားနေမဟုတ်တော့ တနည်းအားဖြင့်ပြောမယ်ဆိုရင်ဆင်ခြင်ဉာဏ်သူပြန်ဝင်လာတယ်ပြန်ဝင်လာတဲ့အတွက်ကြောင့်မလို့သူကမြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်မြတ်စွာဘုရားကိုသက်ဆုံးတိုင်းကိုးကွယ်ပါတယ်ဘုရားတရားတော်ရောတန်ရောကိုးကွယ်ပါတယ်ဗျာယာသက်ပံသရဏဂုံစောက်တည်တယ်လို့ခေါ်တယ်ဗုဒ္ဓမာမကအဖြစ်သရဏဂုံဆက်စောက်တည်တယ်လို့လည်းခေါ်တယ်အဲ့ဒီလိုစောက်တည်ပြီးတဲ့နောက်ပိုင်းမှာသူကမြတ်စွာဘုရားကိုတောင်းပန်တယ်ဘာတောင်းပန်တော့ဆိုမြတ်စွာဘုရားတပည့်တော်ကမိုက်မိုက်မဲမဲမကြက်မလိမ့်မှမကြွန့်ကျင်တဲ့အတွက်ကြောင့်မို့လို့တရားကျင့်တဲ့ဘယင်မင်းမြတ်ဖြစ်တဲ့ဖခင်ကြီးကိုနော်ပိတရံဓမ္မိကံဓမ္မရာဇာနဲ့တရားနဲ့အညီတိုင်းပြီးအုပ်ချုပ်တဲ့ပိန်ပိတာရခမဲတော်ကြီးကိုဣတရိယကာရဏအာနာလိုခြင်းလို့စီဝိတာဝရောပိန်တင်တပည့်တော်ကတတ်မိတယ်ဗျာအာနာလိုခြင်းလို့ဘုရားတပည့်တော်ဖခင်ကြီးကိုတတ်မိတယ်အဲ့ဒီအဖြစ်ဘုရားတပည့်တော်ကိုခွင့်လွတ်ပါဆိုမြတ်စွာဘုရားကိုခွင့်လွတ်တောင်းပါတာဒါ ਨੇ တဲ့တတ္တိမဟုတ်ဘူးအဲ့ဒီမတိုင်ခင်မှာအထုတ်ဖော်ပြီးတော့ပြောပြဖို့သူ့မှာမဖြစ်နိုင်ဘူးအခုဒီတာမညဖလားတော့ရဲ့ဒီအပိုင်းရှစ်ကိုပြောပြနေတာနော်နောက်ဆုံးအပိုင်းကိုပြောနေတာဘယင်ကြီးရရှိတဲ့အကျိုးကိုပြောနေတာဒီ psychology အနေနဲ့ဒီစိတ်ထားပိုင်းနေလဲဆိုသူက relax ဖြစ်သွားပြီမြတ်စွာဘုရားကို तू ကလှုပ်ကြံဖူးတယ်အရှင်ဒေဝတာကလှုပ်ကြံတာကိုလည်းပဲ तू ကအားပေးဖူးတယ်ဒါတော့မှမြတ်စွာဘုရားကဘွေမယူဘူးအပြစ်မယူဘူးသူ့ကိုအပြစ်မဆိုဘူးသူ့ကိုလေးလေးစားစားလက်ခံပြီးတော့စကားပြောတယ်ကယုဏအပြစ်နဲ့စကားပြောတယ်အဲ့ဒါကြောင့်မို့လို့အစာတသက်ပင်ကြီးကကိုးကွယ်ရာရရှိသွားတာအဲဘုရုရှင်ထဲမှာမြတ်စွာဘုရားကိုအကြီးညိုဆုံးပုဂ္ဂိုလ်ဖြစ်သွားတယ်ဣတတရသွားတယ်မြတ်စွာဘုရားကိုကြီးညိုတဲ့နေရာမှာ psychology ရပြောရမယ်ဆိုရင်တော့ကိုစိတ်ထဲမှာရှိတဲ့ဒုက္ခကိုကိုတယောက်တည်းပဲမြုံထားရတယ်ဆိုရင်ဒီဒုက္ခကသူကပေါက်ခွဲတတယ် depression ဖြစ်တယ်ပေါ့အခုခေတ်စကားနဲ့ပြောရင်တော့စိတ်ထကြယောဂဖြစ်နိုင်တယ်ပေါ့ဒီနေ့ကဒီ Australia ကအဆိုတော်မြို့သမီးအဲဘူးတရင်နဲ့မှပြောရတာလေးဖတ်မိတာအဲ့ဒါဘာတော့ဆိုတော့သားလေးရအခုသားလေးလေးနေရလေးနေရှိပြီတဲ့သားလေးอยู่ไปได้နောက်ပိုင်းမှာသူကနာမည်ကြီးဆိုတော့ตาလေးอยู่ได้เฉยๆมาတစ်ချက်မစွာတာတွေရှိတယ်သူရဲ့ concert တွေနားထားတဲ့ဟာတွေရှိတယ်နောက်ပြီးတော့ကလေးမွေးပြီးတဲ့နောက်ပိုင်းမှာ postnatal depression ဆိုတဲ့သူကရှိတတ်တာအဲ့တော့သူက depression ဝင်တယ်ဘာဖြစ်လို့ depression ဝင်တော့ဆိုတော့ငါကလေးอยู่တာဟောမှာကလေးယူတာမှန်လားမသိဘူးမဟုတ်ရင်ငါဒီထက်ပို့ပြီးတော့ concert တွေလုပ်နိုင်မလားပိုက်ဆံပို့ပြီးရနိုင်မလားအဲ့လိုသာတွေးမိတယ်အဲ့လိုတွေးမိတဲ့ခါကျတော့သူ့သားမျက်နှာလေးကိုကြည့်ပြီးတော့တစ်ခါသူ့ကိုယ်သူပြန်ပြီးတော့အပြစ်တင်အသားလေးကတလောက်ချစ်စရာကောင်းတော့ငါဗတ်သားလေးဘာလို့ရှောက်တွေးဆိုတော့စိတ်ထဲမှာသူ့ဟာသူ့ဝီရောတွေဖြစ်နေတယ်အဲ့ဒီဟာဘသူ့ကိုမှမပြောပြရတဲ့အခါကျတော့သူက depression ဖြစ်နေတယ်။အဲ့ဒါနဲ့သူကဟိုတငယ်ချင်းတယောက်နဲ့သွားတွေ့ပြီးတော့တငယ်ချင်းကိုပြောလေပြောပြရော။အဲ့တငယ်ချင်းကလည်းပဲငါလည်းဒီလိုဖြစ်တယ်။ကလေးမွေးပြီးတော့ဒီလိုဟိုဖြစ်တတ်တယ်။ဒါ postnatal depression ခေါ်တယ်။အဲ့လိုပြောတဲ့အခါကျတော့သူရဲ့ depression သူရဲ့စိတ်တက်ကြရောခါချက်ချင်းပြောင်းသွားတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်မိမိမှာရှိတဲ့အပူပင်အဲ့ဟာကိုလူတယောက်ကိုဒီစာနာတတ်တဲ့လူတယောက်နားထောင်တတ်တဲ့လူတယောက်ကိုပြောပြလိုက်တာ ਨੇ ဒီတော့ကသူကနှဲသွားတယ်ညော့သွားတယ် မြတ်စွာဘုရားလိုမဟာကိယုဏရှိတဲ့ပုဂ္ဂိုလ်ခွင့်တတ်တဲ့ပုဂ္ဂိုလ်သူများကိုယံဖလို့မှယံမပြတ်တဲ့ပုဂ္ဂိုလ်အပြစ်မယူတတ်တဲ့ပုဂ္ဂိုလ်မယူတတ်ရင်မခဘူးမိမိကိုလှုပ်ကြံတဲ့ပုဂ္ဂိုလ် ਨੇ သားတော်ရာဟုလားအဲ့ဒီနှစ်ယောက်ရဲ့ကြားထဲမှာဘလို့မှခွဲခြားမှုမရှိတဲ့ဗုဒ္ဓလိုအနန္တမြတ်တာရှင်မျိုးအဲ့ဒီရဲ့ရှေ့မှာနော်အဲ့ဒီပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်အထူးပုဂ္ဂိုလ်မြတ်ရှေ့မှာထိုင်ပြီးတော့အဲ့ဒီပုဂ္ဂိုလ်အထူးပုဂ္ဂိုလ်မြတ်ထန်စီမှာမိမိရဲ့အပြစ်ကိုဖွင့်ပြောလိုက်ရတယ်အဲ့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်အထူးပုဂ္ဂိုလ်မြတ်ကလည်းပဲမိမိရဲ့အပြစ်ကိုလက်ခံတယ်နားလည်တယ်ခွင့်လွတ်တယ်ဆိုရင် psychological benefit စိတ်ပိုင်းဆိုင်ရဲ့အကျိုးကျေးဇူးအများကြီးရရဲ့အစာသက်ပင်ရဒါရရှိသွားတာအဲ့နောက်ပိုင်းမှာသူကအိတ်နိုင်တယ်အိတ်မပြောတဲ့ယောဂါမရှိတော့ဘူးကျမကြီးကောင်းသွားပြီနော်မြတ်စွာဘုရားကသူ့ကိုပြန်ပြီးတော့ပြောပြအေးပြင်းမင်းမြတ်တဲ့တရားသဖြင့်တိုင်းပြည်အုပ်ချုပ်တဲ့တရားကျင့်တဲ့ဖခင်ကြီးကိုတတ်မိတာဒါဆိုးတာပေါ့ဒါပေမဲ့ဒီလိုဝန်ခံတယ်ဆိုရင်ရှိကောင်းဖို့အတွက်ပဲဖြစ်ပါတယ်တဲ့။နောက်ပိုင်းကြီးပွားဖို့အတွက်ပဲဖြစ်ပါတယ်။ဝုဒ္ဓိဟေတမဟာရာဇအရိယတဝိနည်း။အဲ့ဒီလိုမိမိရဲ့အဖြစ်ကိုမိမိဝန်ခံလိုက်ပြီးမိမိရဲ့အားနဲ့ချက်ကိုကိုကရိုးရိုးသားသားဝန်ခံလိုက်တယ်ဆိုရင်တဲ့။မြတ်စွာဘုရားရဲ့သာသနာတော်ပုံမှာသာနာတော်ထဲမှာအရိယပုဂ္ဂိုလ်တွေရဲ့တရားထဲမှာကြီးပွားဖို့ပဲရှိပါတယ်တဲ့။မြတ်စွာဘုရားကအဲ့ဒီလိုအားပေးတယ်။တမညဖလားထုတ်ရဲ့သင်္ခန်းစာတွေတော့အများကြီးပေါ့။တခုကတော့အပေါင်းအသင်းမှားရင်အကုသို့အကုန်လုံးလှုပ်နိုင်တယ်။အချို့ဒီအသေးသေးမွားမွားလေးတွေမပြောအရက်တောက်တာတို့ဘိန်းရှူတာတို့ယာဘတောက်တာတို့အသူမြတ်ဖြစ်စီသွားခိုးတာတို့သူများကိုလိန်တာတို့ဒါမျိုးဒီလိုဟာတွေမပြောနဲ့မိမိရဲ့မိဘကိုယ်တော်မှာတတ်နိုင်တဲ့တတ်ရဲတဲ့မယူရဲ့ပုပ်ကိုဖြစ်သွားနိုင်တယ်ဆိုတဲ့သင်္ခန်းစာနော်ဒါကတစ်ခုနောက်တစ်ခုကတော့ဗုဒ္ဓသာသနာကမဂ္ဂရတိုင်းထဲမှာခြိပွားတယ်ဆိုတာဘာကြောင့်ခြိပွားတာတော့ဆိုတခြားဘာသာတွေနဲ့အေးချမ်းချမ်းအတူနေနိုင်လို့အတူဒီအချင်းချင်းလေးလေးစားစားရှိကြလို့သဘောထားလူပြည်သူတွေလည်းပဲသဘောထားရှိလို့ liberal ဖြစ်လို့ဘယင်ကလည်းပဲအဲ့ဒီဘာသာတွေအားလုံးကိုစောင့်ရှောက်လို့စောင့်ရှောက်လို့ပြည်သူတွေအားလုံးကိုစောင့်ရှောက်လို့နောက်တစ်ခုကတော့ဘာသာတွေဘလောက်ပဲမြန်မြန်တကယ်တမ်းကျင့်ကြံပြီးတော့စိတ်ကို transform လုပ်နိုင်ပြုပြင်ပြောင်းလဲနိုင်တဲ့တရားတော်ရှိမှတနည်းအားဖြင့်ပြောမယ်ဆိုရင်ဒီမဟာပရိနိဗ္ဗာန်တုတ်ထဲမှာမြတ်စွာဘုရားအကျဉ်းချုပ်လိုက်တဲ့အတိုင်းဒီသူပ္ပတ္တပရိဒီပရိဘိုက်ကိုပြောတဲ့အတိုင်းမက္ကင်၈ပါးရှိမှဘာသာရေးဒါမဟုတ်သာသနာဆိုတာသူကစစ်မှန်တာမက္ကင်ရှိပါမရှိဘူးဆိုရင်မဲ့ရတယ်ဖိုးရတယ်အဲ့ဒါတွေမရှိနိုင်ဘူးတနည်းအားဖြင့်ပြောမယ်ဆိုရင်မြတ်စွာဘုရားကအိန္ဒိယနိုင်ငံမှာဒီဗုဒ္ဓဘာသာရဲ့အပြင်ဘက်မှာတမနနဲ့ပြန်မနဆိုပြီးတော့အဲ့ဒီအသုံးနှုန်းတွေလူတွေကသိကြတယ်အဲ့ဒီအသုံးနှုန်းတွေကတော့ပြန်မနဆိုရင်တစ်မျိုးနော်ဝေဒကိုလက်ခံပြီးတော့ဇက်ကိုလက်ဇက်ခွဲခြားတာကိုလက်ခံတဲ့ဝါရသမဏကြတော့အဲ့ဒီပြမဏဝါရကိုဆန့်ကျင်တဲ့ဝါရအဲ့ဒီလိုတာမင်းညနားလည်ထားကြတာဒါပေမဲ့မြတ်စွာဘုရားရဲ့သာနာတော်ထမှကြတော့သမဏဆိုတာဒီပြမဏကိုဆန့်ကျင်ုံနဲ့သမဏမဖြစ်နိုင်ဘူးဒီဟာတွေကိုကျင့်မှသမဏဖြစ်တာဒါကြောင့်ဓမ္မပဒပါဠိတော်ထမှလည်းပဲသမဏဆိုပြီးတော့မြတ်စွာဘုရားက အများကြီးဒီအတက်ပဲထပ်ဖွင့်တယ်ပြမနာဆိုတော့အတက်ပဲထပ်ဖွင့်တယ်ဒီနေ့ရင်ပြောမယ်ဆိုရင်သူများသုံးတဲ့စကားလုံးပဲတခြားပါတဲ့သုံးတဲ့စကားလုံးပဲတမနာတို့ပြမနာတို့အဲ့ဒါမြတ်စွာဘုရားက interpretation အသစ် definition အသစ်ပြန်ပေးတယ်ပြန်ပေးတယ်ဒါဒီဒီသမညဖလားသုံးထဲမှာပါတယ်ဒါကြောင့်သမညဖလားသုံးရဲ့အကျိုးကိုပြောပြပါလို့ပြောရင်မြတ်စွာဘုရားကမက္ကင်၈ပါးကိုသီလတမာတိပညာအနေနဲ့ဟောကြားသွားတယ်အစာတသက်ဘင်းကြားဖူးနားဝရှိတဲ့ဟာတွေလည်းရှိတယ်သူကလည်းပဲအစာသက်ဘင်းကလည်းပဲဘုသူရများတဲ့ပုဂ္ဂိုလ်ဆိုတော့ဘုသူရများတဲ့ပုဂ္ဂိုလ်အဆင့်မြင့်တဲ့ပုဂ္ဂိုလ်ဒီပညာတတ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်လက်ခံနိုင်လောက်အောင်မြတ်စွာဘုရားကဟိုအကျဉ်း18မျိုးအကျယ်22မျိုးအဲ့ဒီလိုခေါင်းစည်းလေးထားပြီးတော့ရှင်းပြသွားတာအကျဉ်းချုပ်အနေနဲ့ကတော့မက္ကင်၈ပါးတရားတော်ပါပဲဒီမက္ကင်၈ပါးကိုလေ့ကျင့်နေဆိုရင်ယသိယဟန်ဝေယချိုးနှစ်ပါးတယ်ယသိယဟန်ဝေယဒီဝေချင်းရဲ့ဒီယသိယဟန်အကျင့်ကိုကျင့်ကြံခြင်းရဲ့အကျိုးကတော့ဒုက္ခခတ်သိယခုဘဝမှာနေတဲ့အကျိုးပဲဖြစ်ပါတယ်ဆိုပြီးတော့မြတ်စွာဘုရားဟောကြားပါတယ်ထားကြောင်းသာမညဖလားဒုက္ခဒီထက်ပို့ပြီးတော့လေ့လာကြပါဒီနေ့ကတော့အချင်းချုပ်ပဲအချင်းချုပ်ပဲမြန်မာလိုကလည်းပဲဒါမြန်မာပြန်လဲရှိတယ်ကဘာအဲ့ရနေပြီးတော့ဒီထုတ်ထားတာရှိတယ်ဆရာတော်ဒီဓမ္မစရိယတန်တဲ့ဒီတုတ်တန်ကဓမ္မစရိယတန်ရဲ့အဲပြရတဲ့ချမ်းစာဓမ္မပါရတဲ့ကြောင့်မလို့ဓမ္မစရိယချမ်းတင်ယုံညွန်းအနေနဲ့ရေးထားတဲ့ချမ်းစာလေအများကြီးရှိတယ်အင်္ဂလိပ်အနေနဲ့ဆိုရင်တော့ the dialogues of the buddha ဆိုပြီးတော့ praise david ပရမဆုံးပါဒပြန်ထားတာရှိရနော် welsh morish ထောင်ခွဲ85ခုနှစ်မှာထပ်ပြီးတော့အင်္ဂလိပ်ဘာသာပြန်ထားတာရှိတယ်ဂျာမနီနိုင်ငံကအရခေမှာဆိုတော့ဆရာမဒီလရှင်ဆရာမကြီးအဲဒီသူတို့ကောင်းသူတို့စင်ကြီးအကျယ်ရေးသွားတဲ့ရှင်းလင်းချက်လည်းရှိတယ်အဲ့ဒီဟာတွေကိုလေ့လာနောက်ပြီးတော့ဒီဘာသာရေး6ခုအကြောင်းပို့ပြီးတော့နားလည်ခြင်းနေဆိုရင်အိန္ဒိယနိုင်ငံကပညာရှင်ကြီး Australian National University မှာတွားပြီးတော့စာသင်တဲ့ဗမောက္ခရေးတရား AL Basham ဆိုတာသူရဲ့စာ The Wonder That Was India အဲ့စာအုပ်ထဲမှာအဲ့ဒီဘာသာရေး6ခုရဲ့အကြောင်းချက်ချက်နဲ့ရေးထားတာရှိတယ်တနည်းအားထဲမှာရေးထားတာတခြားစာအုပ်တွေအများကြီးရှိပါတယ်အဲ့စာအုပ်လောက်ဖတ်ဖြစ်တယ်ဆိုရင်လည်းဒါမနှဲပါဘူးအဲ့ဒီ background တွေနားလည်ပြီဆိုရင်ဗုဒ္ဓတရားတော်ရဲ့အကျိုးကျေးဇူးတန်ဖိုးကိုပို့ပြီးတော့နားလည်ပါလိမ့်မယ်အားလုံးချမ်းသာကြပါစေ